ရိုဟင်ဂျာအရေးနောက်ထပ်အကူအညီဖြစ်ဒေါ်လာတန်း200နီးပါးသုံးစွဲမဲ့ကြောင့်အမေရိကန်ကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့ဒေသခံလူမှုအသိုက်အဝန်းနဲ့ဒေသရင်းအတွက်ဒေါ်လာ199တန်းပေးမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွေကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေခြင်းတီးတန့်အစည်းအဝေးမှာကြေညာလိုက်တာပါ။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံပေးထားတဲ့လူအဖွဲ့အစည်းတွေအတွက်ပေးတဲ့ဒီအကူအညီမှာအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA အပါအဝင်အမေရိကန်အေဂျင်စီတွေကနေတဆင့်အကူအညီတွေကိုတုံးဆဲမှာဖြစ်ကြောင်းလဲအမေရိကန်အရေးဘက်လုံခြုံရေးဒီမိုကရေစီနဲ့လူအခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဥစရာဇီယာကပြောပါတယ်။USA အတွက်ဒေါ်လာ129တန်းကျော်နဲ့အမေရိကန်နိုင်ငံသားရေးဌာနဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာဌာနအတွက်ဒေါ်လာတန်း80နီးပါးကိုလည်းရထားခဲ့တာပါ USA ကတုံးဆွဲမဲ့အထက်ကဒေါ်လာ88တန်းကိုတော့အမေရိကန်လေသမားတွေစီကလေယာထွက်ကုန်တွေကိုဝယ်ယူပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့လူအဖွဲ့အစည်းတွေစီကိုပို့ဆောင်ဖြန့်ဝေပေးဖို့လည်းစီစဉ်ထားရှိပါတယ်အကူအညီတည်ဟာဆိုလို့ရှိရင်အမေဖိနှိပ်မှုကနေတင်းရှောင်လာတဲ့ရိုဟင်ဂျာတွေကိုကယ်တင်ဆောင်ရှောက်မှာထောက်ကူဖြစ်စေလိမ့်မယ်လို့ဝန်ကြီးဇေယျကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်ရှင်